မကွေးတိုင်းဂံကောခရိုင်နှန်းခါရွာကိုစစ်ကောင်စီကဝင်ရောက်စီးနှင်းတိုက်ခိုက်ခဲ့တာကြောင့်ဘေးလွတ်ရာတိမ်းရှောင်နေရတဲ့စစ်ဘေးဒုက္ခသည်တွေထောင်ထဲချီပြီးတော့ရှိနေပါတယ်။နှန်းခါရွာကနေထွက်ခွာသွားတဲ့စစ်ကောင်စီတပ်တွေဟာလည်းမင်းသာရွာအနီးဒီနေ့မိုင်းဆွဲတိုက်ခိုက်ခံခဲ့ရပါတယ်။ရန်ကုန်ကလာတဲ့သတင်းအပြည့်စုံကိုတော့ကိုသားညုံကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ဒီဇင်ဘာလ19ရက်နေ့ကဂံကောခရိုင်နှန်းခါရွာမှာရဲရခေါင်းဆောင်တွေအစည်းအဝေးလုပ်နေချိန်စစ်ကောင်စီကထိုးစစ်ဆင်ရမှာလေကြောင်းကနေပြီးတော့ရဟတ်ရင်ပါဝင်ဂျက်လီရင်တွေနဲ့ပါပစ်ခတ်တိုက်ခိုက်ခဲ့တယ်ဆိုပြီးတော့ဒေသခံတွေကပြောပါတယ်တီးအတွက်ဒေသခံစစ်ပီးဒုက္ခတွေ4000လောက်ဟာနီးစက်ရတောတောင်တွေထဲမှာခိုလုံနေရတယ်လို့ပဲအရေးပေါ်အကူအညီတွေလိုအပ်နေပါတယ်ခိုလုံနေရသူတွေထဲမှာတက်ကြီးရွယ်တွေပါပါဝင်ပြီးတော့အသက်ကြီးပိုင်းစစ်ပီးဒုက္ခတွေတူစစ်ပီးရှောင်းရင်တွေဒီကနေ့သေဆုံးသွားတယ်လို့ဒေသခံတကူကပြောပါတယ
်တောက်ကြီးတော့အကုန်လုံးတော့ပြန်မလာရသေးဘူးကြာကျွန်တော်တို့ဘာလို့လဲဆိုတော့သူတို့လာတဲ့ချိန်မှာအကုန်လုံးအရေးပေါ်ပိတ်နေတာတကယ်တော့တို့တို့တော့လည်းမဒီတိုင်းရေတော့သူချက်ကနေပြဆိုရင်ဆိုလို့ရှိရင်ဒီနေရာတော့သူတို့အဲဒီချက်ဆိုင်တာဝန်ဆောင်ဖို့ရေးဆောင်တဲ့အောင်လေးယူပြီးတော့သူတို့သွားနိုင်တယ်အခုကျတော့တိတ်ကြီးမှဖြစ်တယ်ဆိုတော့သူတို့ကဘာမှမယူနိုင်ဘူးလေဒီတိုင်းအေးကြီးနဲ့ကစီးပွားရေးတော့တည်ရတော့ကြောက်ချက်ကနေဆယ်ဝင်းနေရှိပြီကအသက်ကြီးတိုင်းလူကြီးပ
ြလက်ရှိချိန်မှာရာသီဥတုအေးအေးထန်ကြောင်မလို့အဝတ်ထည်တွေကရေးပေါ်လိုအပ်နေပြီးတော့ဆန်းလေးခါတွေလည်းလိုအပ်နေပါတယ်စစ်ကောင်စီကပြစ်ခတ်တာကြောင့်တစ်ဆုံးသူကိုရှိပြီးတော့အဲ့ဒီထက်မှပကဖလို့ခေါ်တဲ့ပြည်သူ့ကာကွယ်တပ်ဖွဲ့တွေလည်းပါလို့ဒေသခံရဲသားတွေလည်းပါဝင်တယ်လို့ဆိုပါတယ်စစ်ကောင်စီထုတ်ပြန်ချက်ထဲမှာတော့အကြမ်းဖက်ခေါင်းဆောင်တချို့ပါတဲ့လူ100လောက်စီဝေးလုံနေတာကိုဝင်ရောက်စီးနှင်းရမှာအပြန်အလှန်ပြစ်ခတ်မှုတွေဖြစ်ပြီးတော့6ဦးကိုအသေရမိတယ်လို့ဆိုပါတယ်ကြီးရွာသားတွေထိခိုက်မှုမရှိဘူးလို့လည်းစစ်ကောင်စီဘက်ကထုတ်ပြန်ပါတယ်လေကြောင်းကနေပြီးတော့တိုက်ခိုက်ခဲ့တယ်ဆိုတာနဲ့ပတ်သက်လို့တော့ထုတ်ပေါ်ပြောဆိုတာမရှိပါဘူးဒီကနေ့ဒီဇင်ဘာလ19ရက်နေ့မနက်ပိုင်းမှာစစ်ကောင်စီတပ်တွေဟာနှန်းခါရွာကနေပြန်လည်ထွက်ခွာသွားပြီးတော့မထွက်ခွာခင်အချိန်မှာနေနေကနေပြီးပျက်စီးတွေယူဆောင်သွားလို့ရွာထဲမှာရှိတဲ့နေတလုံးကိုလည်းမိရှုသွားတယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီတပ်ဖွဲ့ဟာနှန်းခါရွာကနေထွက်ခွာသွားပြီးတဲ့နောက်မှာတော့မြစ်သားမြေအရှိတ်ဖက်ကန်းကိုချီတက်သွားပြီးတော့မြင်းသားရွာအနီးမှာမိုင်းဆွဲတက်ခိုက်တာခံခဲ့ရတယ်လို့ဒေသခံကာကွယ်ရေးအဖွဲ့ဝင်တူကပြောပါတယ
်ဒီကနေမိုင်းဆွဲတော့ဗောမိုင်းဆွဲပြီးကမှခုခံပြီးတက်တာဗောအဲ့လိုမျိုးပဲမြန်မာမှာချစ်ပြီးတော့ပြီးတော့ပြီးတော့ဒီလိုပြီးပြီးတော့စမ်းလို့စိတ်ကိုဥကြည့်တယ်ကျွန်တော်တို့ဘက်ကတော့ရှောင်လိုက်တာဗောညာကုကနင်းတဲ့နေဒီဘုံမင်းဆွဲပြီးမ
ှစစ်ကောင်စီတပ်တွေဟာအာဏာသိမ်းပြီးတဲ့နောက်ပိုင်းဒေသခံကာကွယ်တပ်ဖွဲ့တွေအားကောင်းတဲ့စကိုင်းတိုင်းနဲ့မကွေးတိုင်းတွေမှာစစ်အင်အားအလုံးရင်းနဲ့နေမီရှင်းလင်းတာတွေလုပ်နေသလိုလေကြောင်းကနေပြီးတော့ရဟရင်တွေနဲ့ပြစ်ခတ်တိုက်ခိုက်မှုတွေလည်းလုပ်ပါတယ်ကြီးရွာမျိုးရှုံးမှုတချို့နဲ့ကြီးရွာသားတချို့တပ်ဖြတ်ခံရတဲ့ကိစ္စတွေမှာလည်းဒေသခံကာကွယ်အဖွဲ့တွေလက်ချက်ဖြစ်တဲ့ဆိုပြီးတော့စစ်ကောင်စီဘက်ကတံပြန်ဆွဆွဲမှုတွေရှိနေပါတယ်ခင်ဗျ